လိုက်ကောကျင်းထောင်မှာဖမ်းဆီးခံထားရတဲ့ကီအီလူငယ်6ဦးဟာထောင်အတွင်းအော်ဟစ်ဆန္ဒပြတောင်းဆိုခဲ့တာကြောင့်ထောင်အာဏာပိုင်တွေကသူတို့ကိုမနှိကစားပြီးထောင်ဝင်စာတွေးခွင့်ပိတ်ထားတယ်လို့သိရပါတယ်။သူတို့ကိုမနှိကသွားတွေ့ရမှာထောင်အာဏာပိုင်တွေကထောင်ဝင်စာပိတ်ထားတယ်လို့ပြောဆိုကြောင်းကီအီလူငယ်တမကဥက္ကဋ္ဌခွန်ဘာနက်ဘုတ်ကပြောပါတယ်
။ဒီကတော့ကျွန်တော်ထောင်ဝင်စာတွေးခွင့်တောင်းတဲ့အချိန်မှာသိခွင့်မရှိဘူးဆိုတော့ပြောလာတယ်ပေါ့အဲဒီပုံမှာကျွန်တော်တို့ကစော်မိတယ်ဗျာတောင်းသိခွင့်မရှိလဲဆိုတော့အဲထောင်ရဲ့သူညူမူကပြောတယ်ဒီမနေ့ညတော့ကလူငယ်6ဦးအနေနဲ့ကအော်ဟစ်တောင်းဆိုတာမျိုးတွေရှိခဲ့လို့ထောင်ပိုင်ကခွင့်မပေးဘူးဆိုတာတခုတော့ကျွန်တော်သိလိုက်ရတယ်ပေါ့အဲဒါနဲ့သူကသိခွင့်မပေးဘူးလို့ပြောတယ
်လိုက်ကောင်မျိုးကဏ္ဍဟေဝင်ပန်းချံမှာဗိုလ်ချုပ်အောင်ဆန်းကြည်ရုပ်ထားရှိခဲ့တဲ့ပြည်နယ်ဝန်ကြီးချုပ်နဲ့ပြည်နယ်စီမံဘဏ္ဍာဝန်ကြီးကိုနိုင်ငံရေးရာဇဝတ်ကောင်တွေကရင်နီအမျိုးသားသစ္စာပေါက်တွေအဖြစ်ကြီးညာချက်ထုတ်ပြန်ခဲ့တာကြောင့်ပြည်내အစိုးရကနိုင်လွတ်လပ်ဥပဒေပုံမှန်30နဲ့ကရင်နီလူငယ်6ဦးကိုတရားဆွဲထားတာဖြစ်ပါတယ်။ဖမ်းဆီးထားတဲ့ကရင်နီလူငယ်6ဦးကိုရိုက်ကောင်မျိုးနယ်တရားရုံးမှာဒီနေ့ရုံးထုတ်ရမှာလဲလုံခြုံရေးတွင်းမြင့်ချထားကြောင်းတရားရုံးမှာတော့ရောက်ဝင်းရံသူတွေကပြောပါတယ်။ထောင်အတွင်းမှာဘာကြောင့်တောင်းဆိုဆန္ဒပြရသလဲဆိုတာနဲ့ပတ်သက်ပြီးတရားဆွဲဆိုခံထားရတဲ့ကိုဒီကြီးကဒီနေ့တရားရုံးတို့အပြန်မှာပြောပါတယ်
။ကျွန်တော်နိုင်ငံရေးတမားတွေကိုစိတ်ပန်းဆိုင်ရာ၊ရုပ်ပန်းဆိုင်ရာ၊ဟိုခင်းနေနေတာတွေကိုညတ်တက်ပေးဖို့ပေါ့နော်။တောင်းဆိုထားတယ်။နောက်ကျွန်တော်နဲ့ဘဝသူပေါ့နော်။ကိုမြေကိုရောက်တောင်းဆိုလို့တရားစွဲခံရတဲ့တောင်းသူတွေရှိတယ်။သူတို့လည်းကျွန်တော်တို့နဲ့တူပေါ့နော်။နိုင်ငံရေးတမားနိုင်ငံရေးကျင်းတာကဲ့သို့ဖြစ်ဖို့ဆက်ဆံဖို့ကျွန်တော်တောင်းဆိုထားတာရှိတယ်။ကျွန်တော်တို့တောင်းဆိုတာထောင်တွင်အုပ်ချုပ်ရေးရန်တရားပြည့်စုံအောင်ဟိုရွရွအောင်တောင်းဆိုတာတစ်ခုမှမရှိဘူး။
ကီအနီလူငယ်တွေပြောဆိုချက်အရနိုင်ငံရေးအကျဉ်းသားတွေကိုဖိနှိပ်မှုရပ်တန့်ဖို့ဖမ်းဆီးခံတောင်သူတွေကိုနိုင်ငံရေးအကျဉ်းသားတွေလိုထားရှိဖို့နိုင်ငံရေးအကျဉ်းသားတွေကိုတခြားအကျဉ်းသားတွေနဲ့ရန်တိုက်ပေးနေတာကိုရပ်တန့်ဖို့ဆိုတဲ့အချက်တွေကိုဆန္ဒပြတောင်းဆိုခဲ့တာလို့သိရကြောင်းတိုးတက်သောကီအနီပြည်သူအင်အားစုကကြေညာချက်ထုတ်ပြန်ထားပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AABB အဖွဲ့ဝင်ကူအောင်မျိုးကျော်ကအကျဉ်းသားတွေကိုထောင်ဝင်စာပိတ်တာဟာလူခွင့်ရေးချွတ်ဖောက်တာဖြစ်ပြီးထောင်အနာပိုင်တွေအနေနဲ့သူတို့တောင်းဆိုတာတွေကိုအမြန်ဆုံးဖြေရှင်းပေးသင့်တယ်လို့ပြောပါတယ်။အင်
းတော်နဲ့မှထည့်ထားရဲဆိုလို့ရှိရင်အင်းတော်မှဒီအင်းသားတွေကဒီမိသားစုနဲ့တွဲဆုံဖို့အခွင့်အရေးဆိုတာရှိတယ်။အဲဒီအခွင့်အရေးကိုပိတ်မိနေဆိုတာကဒါသူရတဲ့ဟဲ့တဲ့အခွင့်အရေးကိုပိတ်တင်ဓာတ်ရှိလိုက်တာဖြစ်တယ်။ဒါကြောင့်မို့ဒီဟာကြီးကတော့လုံးဝမလုပ်သင့်တဲ့ကိစ္စအပြည့်အောင်ဖြေရှင်းပေးသင့်တဲ့ကိစ္စကိုဖြေအောင်မဖြေရှင်းမဲနဲ့ဒီလိုမျိုးဒီထောင်ဝန်စာပါထပ်ပိတ်လိုက်တယ်ဆိုတာကခုနကပြောဆိုသူတို့ကပြည်တန်စခါထပ်ပြီးတော့ခံစားရတယ်လို့ဖြစ်တယ်။ဒါမျိုးကလုံးဝမလုပ်သင့်တဲ့ကိစ္စပါ။ဒါကိုအမြန်ဆုံးဟိုဖြေရှင်းပေးဖို့လိုပါတယ်။မိသားစုတွေနဲ့လည်းအမြန်ဆုံးတွဲဆုံခွင့်ပေးဖို့လိုအပ်ပါတယ်
။လိုက်ကောအကျဉ်းဆောင်ကကီအနီလူငယ်6ဦးကိုထောင်ဝန်စာတွဲခွင့်ပိတ်ထားတာနဲ့ပတ်သက်ပြီးနေပြည်တော်အချင်းဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးမင်းထွန်းစိုးကို RFA ကမေးမြန်းရမှာတော့သူတို့အနေနဲ့ဒီဖြစ်ရပ်ကိုမသိရှိရသေးကြောင်းပြောပါတယ်။
အဝင်သာတော့ပိတ်တာတော့ပြောတာမကြောက်ပြအဲ့ဒါထောင်ပိုင်းတွေကလုတ်ပိုင်ခွင့်ပြကျွန်တော်မသိဘူးပြမေးကြည့်အောင်မေးကြည့်တော့မှပြန်ပြောလို့ရမှာပ
ြထောင်ဝင်စာတွေးခွင့်မရသေးပေမဲ့ဒီကနေ့ရုံချင်းရှိတဲ့အတွက်တရားရုံးကိုရောက်လာတဲ့သူတို့6ဦးဟာမိသားစုဝင်တွေကိုတရားရုံးမှာတွေးဆုံစကားပြောခွင့်ရခဲ့ပါတယ်ပြီးခဲ့တဲ့ဇူလိုင်လ3ရက်နေ့ကကိုခုကျူးပဲကေးကိုရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာဖြစ်ပြီးကိုဂျွန်ပေါ်ကိုမျိုးလိုင်ဝင်းကိုသောမတ်ကိုဒီဂျီကိုခုရီလူတို့၅ဦးကိုဇူလိုင်လ21ရက်နေ့ကကျင်းပတဲ့ကီအန်ဒီမျိုးသားနေအခမ်းအနားမှာဖမ်းဆီးခဲ့တာဖြစ်ပါတယ်။သူတို့၆ဦးဖမ်းဆီးခံရပြီးနောက်မှာကီအန်ဒီတိုင်းရင်းသားစုစုပေါင်း166ဦးကဝင်းကြီးချုပ်နဲ့ပြည်내စီမံဘဏ္ဍာဝင်းကြီးကိုနိုင်ငံရေးရာဇဝတ်ကောင်တွေကီအန်ဒီမျိုးသားသစ္စာပေါက်တွေအဖြစ်သတ်မှတ်ကြောင်းပြည်내ဆိုရအဖွဲ့ရုံးကိုဩဂတ်လ22ရက်နေ့ကစာပေးပို့ထားကြောင်းသိရပါတယ်။ဒီစာနဲ့ပတ်သက်ပြီးအာဏာပိုင်တွေကအရေးယူတော့ပြနေဆိုတဲ့သတင်းတော့ထပ်ပေါ်မလာသေးပါဘူးကျွန်တော်ကျော်လင်ဦးပါ